မြေပြည်တော်ကပုတ်ကလေးကမူโจကြောင့်မှနှစ်နှစ်ကျော်အရွယ်ကလေးငယ်တူလိမ်မိုင်းဆရာအနိုင်ကျင့်ခံရမှုအတွက်တရားမျှတမှုရရှိရတောင်းဆိုတဲ့အနေနဲ့ရန်ကုန်ပါဝင်မြို့ကြီးတို့မှစူဝေးဆန္ဒပြခဲ့ကြပါတယ်။ရန်ကုန်တိုင်းအင်းစိန်မြို့နယ်ကပုဂင်းရဲတပ်ဖွဲ့ CID ရုံးချုပ်ရှိကဆန္ဒပြပွဲမှာတော့မိဘတွေလူငယ်တွေအနုပညာရှင်တွေအပါအဝင်လူပေါင်းထောင်နဲ့ချီပါဝင်ခဲ့ကြတာပါ
။
ဒီကနေ့မနေ့ပိုင်းစောပိုင်းကစတင်ခဲ့တဲ့ဆန္ဒပြပွဲမှာတော့ထောင်ချီတဲ့လူတို့ကအဖြူရောင်အင်ကြီးတွေကိုဝစ်ဆင်ပြီးတော့အင်းစိန်မြို့နယ်ကြောက်တော်ကြီးဖရားကနေ CID ရုံးချုပ်ရှိကိုချီတက်ခဲ့ကြတာပါ။နေပြည်တော်မှာရှိတဲ့ Wisdom Hill ပုဂ္ဂလိကမူโจเจ้าမှာမေလာတော်ကလိမ်မိုင်းဆန်ရအနိုင်ကျင့်စော်ကားခံရတယ်လို့ဆိုတဲ့နှစ်နှစ်ကျော်အရွယ်ကလေးငယ်ရဲ့အမှုမှာတန်တရားရှိသူရင်မောင်းတဦးကိုရဲတပ်ဖွဲ့ကဖမ်းဆီးထားပေမဲ့လည်းတလားကျော်ကြာလာတဲ့အချိန်ထိအမှုမှန်မပေါ်သေးတဲ့အပေါ်အများပြည်သူကြားမှာမကျေနပ်ချက်တွေပေါ်ပေါက်လာနေတာဖြစ်ပါတယ်။ရန်ကုန်မြို့ကဆန္ဒပြပွဲမှာဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာအောင်ထိုက်မင်းကလည်းတရားမျှတမှုရဖို့လိုလားကြောင်း CID ရုံးချုပ်ရှိဆန္ဒပြပွဲမှာတောင်းဆိုခဲ့ပါတယ
်။ဒီအနေရလဲဟာမခိုင်လုံဘူးလို့တစ်ခါမှလည်းပြောသွားတယ်။ဒါကြောင့်လဲဆိုကလေးလေးရဲ့အင်းကြီးပေါင်းမိတွေကိုရေးစိမ့်လိုက်တဲ့အတွက်ပေါ့။ဒါပေမဲ့တပြိုင်နက်တည်းမှာပဲဒီ DNA ရလဲဟာကျောင်းလုံးရဲ့ကလေးနှစ်ယောက်လုံးဝမဟုတ်ပါဘူးလို့လည်းပြောသွားတယ်ပေါ့။အဲ့တော့ကျွန်တော်တို့က DNA ရလဲကိုယုံသင့်လားမယုံသင့်ဘူးလားပေါ့နော်။ဒါကျွန်တော်တို့အတွက်တန်လျာအဖြစ်စရာရှိတယ်။မရှင်းလင်းဘူးပေါ့။ဒီတရားခံအောင်ကြီးရဆိုရင်တို့ဒီတန်လျာရှိတယ်လို့ယူဆပြီးတော့ဟိုယမန်ယူပြီးတော့စစ်ဆေးခဲ့တာပေါ့နော်။ကတိထောက်တာမခိုင်လုံလို့ပြန်လွတ်ပြီးကြကြမှာအခုပြန်ပြီးတော့ဒီလူကိုပဲတရားခံအနေနဲ့ဟိုပေါ့နော်ဆွဲချက်တင်တယ်ဆိုရင်အချက်ကလည်းကျွန်တော်တို့အတွက်နည်းနည်းမသေးမကွဲဖြစ်ရတယ်ပေါ့နော်ဒါကြောင့်မလို့ဒီတစ်ပုံပြီးပွင့်လင်းမြင်သာမှုရှိရှိနဲ့တာဝန်ခံမှုရှိရှိနဲ့ထုတ်ပြန်စေချင်တာပါဟုတ်
လူငယ်တွေအမှုပညာရှင်တွေကလေးမိဘတွေပူပေါင်းပါဝင်ခဲ့ကြတဲ့ရန်ကုန်မြို့ရဲ့ဆန္ဒပြပွဲမှာတော့အစောကခံရတဲ့ကလေးငယ်အတွက်တရားမျှတမှုရရှိရေးကလေးငယ်တွေဘေးကင်းလုံခြုံရေးစတဲ့စာသားတွေပါဝင်တဲ့စိုင်းပုတ်တွေကိုကိုယ်ဆောင်ဆန္ဒပြခဲ့ကြတာပါဆန္ဒပြပွဲမှာပါဝင်ခဲ့တဲ့6နှစ်အရွယ်သမီးငယ်ရဲ့ဖခင်ဖြစ်သူကိုအောင်စိုးထိုက်ကတော့သူပူပေါင်းပါဝင်ဖြစ်တဲ့အကြောင်းကိုအခုလိုရှင်းပြပါတယ
်။တစ်ချက်ပေါ့နော်ပထမတစ်ချက်ကကျွန်တော်တို့ကိုနိုင်ကလည်းသမီး6နှစ်သမီးလေးရှိတယ်ပေါ့နော်။အဲ့တော့ကျွန်တော်နေနဲ့အားကြောင့်မလဲဝင်ပါသေးတယ်။နောက်တစ်ခုကလည်းကျွန်တော်တို့ကဒီကောင်ဒီကိစ္စကကျွန်တော်တို့ကဟိုဒီဗစ်တိုးရီးယားကျေးဇူးနာမှာကျွန်တော်တို့ကဒါဟိုဖုန်းနဲ့ဒီမောက်ဆိုးပြသက်တူဖြစ်တာပေါ့နော်။ဒါဖြစ်တယ်ဖြစ်နေတာတော့ကြားလိမ့်မယ်။အဲ့တော့ဟိုအခုဖြစ်တဲ့ပြဿနာမှာလဲဒီမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ဒီစိုက်တွဲပုံတွေကိုပြည်သူလူထုကအားမလို့အားမရဖြစ်တာရယ်တော့မယုံကြည်တာရယ်အဲ့ဒါပို့ပြီးတော့ဟိုဖြစ်တယ်ပို့ပြီးတော့ဟိုခံစားချက်တွေပိုများတာပေါ့နော်အဲ့တော့ဗစ်တိုးရီးယားပြဿနာကိုနံပါတ်1ကျွန်တော်တို့အနေနဲ့လဲဟိုအမှန်တိုင်းဖြစ်ဖို့ဟိုကျွန်တော်တို့လိုလားတယ်အဲ့လိုပဲဒီလိုကိစ္စမျိုးနောက်မဖြစ်အောင်ကျွန်တော်တို့သားသမီးတွေဟိုလက်ထက်ကြရင်ဒီလိုကိစ္စမျိုးတွေဟိုထပ်ပြီးမပေါ်တော့တော့ကျွန်တော်တို့မိဘအနေနဲ့ဝင်ပြီးပူအောင်တာဖြစ်တယ်။နောက်တစ်ခုကကျွန်တော်အနေနဲ့ဟိုဒီခက်ကာလာချင်းကပြောင်းသွားပြီးတိုးရတယ်ပြောင်းသွားပြီးအဲအကြောင်းမို့ဒီမြန်မာနိုင်ငံရဲ့တပ်ဖွဲ့ရဲ့လုံထုံးလူတွေသူတို့ရဲ့အချင်းစဲတွေလည်းအချင်းသိခါတွေလည်းပြောင်းမှုလုပ်ပြီးဆိုတာဟု
တ်ဒီကနေ့မှာပဲရှမ်းပြည်နယ်တောင်ကြီးမြို့မှာလည်းအလားတူတရားမျှတမှုရရှိရေးငြိမ်းချမ်းစွာစုဝေးဆန္ဒပြခဲ့ကြသလိုမန္တလေးမြို့နယ်စင်ကာပူရောက်မြန်မာနိုင်ငံသားတချို့ကလည်းအလားတူဆန္ဒပြလှုပ်ရှားဖို့စီစဉ်နေကြပါတယ်။ရန်ကုန်မြို့ရဲ့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ကိုအောင်စိုးထိုက်ကတော့ဒီလိုလူမှုလှုပ်ရှားမှုတွေကနေတရားမျှတမှုကိုစောင့်ကြည့်ပေးနိုင်မှုမျှော်လင့်တယ်လို့ပြောပါတယ်။သမ္မတရုံးပြောခွင့်ရဦးစော်ထေးကတော့ဒီမှုနဲ့ပတ်သက်လို့အဖြစ်မှန်ကိုစုံစမ်းဖော်ထုတ်ဖို့ညွှန်ကြားထားကြောင်းနေပြည်တော်မှာမနေ့တုန်းကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ်။တစ်ချိန်တည်းမှာပဲအမှုမှန်ပေါ်ပေါက်ရေးတိုက်တွန်းမှုတွေကိုကြိုးဆိုပေးမဲ့လည်းလူမှုကွန်ရက်တွေမှာမှတ်ချက်ပေးရေးသားဖော်ပြမှုတွေမှာတော့ထိမ့်သိမ့်ရှိကြဖို့ကိုလည်းသတိပေးထားပါတယ်ရှင်။